Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင်းချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inura.org ဖြစ်ပါတယ်။စလုံးအသေးနဲ့ bible@inura.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။မျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျောလင့်ချင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါရယ်ရှင
်ပဒရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kHz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်စ်11853ညာကနေနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်11ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်ဆယ်နေကန္တာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့အခါသူချင်းမေတ္တာများစွာပေးကဲ
စစ်စမ်းတပ်ပုံအကြောင်းကိုကျမမူမူကတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။ထင်းယူပင်ဟာအမျိုးပေါင်း100ကျော်ရှိပါတယ်။ထင်းယူပင်ရဲ့ပင်စီမှာအကြီးကုန်နဲ့တူပြီးအနီရောင်အခေါက်တွေရှိပါတယ်ရှင်။ထင်းယူပင်ရဲ့အရွက်ပုံစံကအစိမ်းရင်းရောင်လုံးလုံးရှိရှိအချောင်းအချောင်းလေးတွေဖြစ်ပြီးထင်းယူသီးပုံစံလေးကတော့အသားမာတဲ့ကရော့ပုံစံအသီးလေးတွေပဲဖြစ်ပါတယ်ရှင်။ထင်းယူပင်ရဲ့အသုံးဝင်တဲ့အစိတ်ပိုင်းတွေကတော့အပင်တပင်လုံးပဲဖြစ်ပါတယ်။ထင်းယူစင်းရီဖော်ဆက်ပုံနဲ့စီးတောက်ပုံစင်းညွှန်းလေးကိုဖော်ပြပေးခြင်းပါတယ်ရှင်။ထင်းယူခောက်ထင်းယူရွက်နှုတ်လက်ဖဲရီတစ်စုံကိုတောက်ရီခွက်တစ်ခွက်နဲ့ရောပြီး5မိနစ်ကြိုလိုက်ရင်ထင်းယူပြုတ်ရီစင်းရီကိုရရှိပါတယ်ရှင်။ထင်းယူပြုတ်စင်းရီကို၄နာရီကြာလက်ဖဲရီစုံတစ်စုံတောက်ပေးမယ်ဆိုရင်အဆုတ်ပြုံရောင်ခြင်းနဲ့အဆုတ်ပြုံနာရောဂါတွေကိုသက်သာပျောက်ကင်းစေပါတယ်ရှင်။ထင်းယူရွက်နှုတ်လက်ဖဲရီစုံတစ်စုံကိုရေသက်1လီတာနဲ့ရောပြီးပြုတ်လိုက်တဲ့အခါထွက်ရှိလာတဲ့အငွေ့တွေကိုရှူဆိုင်ပေးမယ်ဆိုရင်ပေါ်ပြပြီးဖြစ်တဲ့အဆုတ်ပြုံရောင်ခြင်းနဲ့အဆုတ်ပြုံအနာရောဂါတွေကိုသက်သာပျောက်ကင်းစေနိုင်တယ်ဆိုတော့ထင်းယူပင်ရဲ့စီးဖက်ဝင်ပုံအကြောင်းကိုတင်ဆက်ပေးလိုက်ရပါတယ်ရှင်။သောတာရှင်များရှင်စီးဆွမ်းထက်တဲ့စီးပင်များကဏ္ဍမှာထင်းယူပင်ရဲ့စီးဆွမ်းထက်ပုံကိုကြားသိခဲ့ရသလိုနော်လာမဲ့အချိန်တွေမှာဘယ်လိုစီးဆွမ်းထက်တဲ့စီးပင်အကြောင်းတွေကိုတင်ဆက်ပေးအောင်မလဲဆိုတာကိုစောင့်မျှော်နားဆင်အားပေးကြပါအောင်လားရှင်။သောတာရှင်အပေါင်းလည်းအနာရောဂါဗျာအပေါင်းမှာကင်းဝေးနိုင်ကြပါစေရှင
်။
ဒေါက်တာရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမ်မောင်ဆန်းမှဟ ဟောကြားဝင်ငါပေးမှာဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အားယူကြပါစို့။
အားလုံးရှိစားနှုတ်ခမ်းဆက်တတ်ကြပါတယ်ဒီနေ့မိတ်ဆွေများအားလုံးစေရောကိုပါဝမ်းမြောက်ပျော်ရွှင်ခြင်းရှိကြပါစေလို့လည်းဆုတောင်းဆန္ဒပြုကြပါတယ်ဒီနေ့တာယာလာပါတော့နေ့တင်ပါဘုရားသခင်ရဲ့အလင်းတရားသတင်းစကားကိုဆက်လက်ပြီးတော့ပြောသွားကြပါတယ်ဒီနေ့ပြောသွားမယ့်သတင်းစကားတော့စာနာတတ်သောဘုရားเนาะယနေ့ကျွန်တော်တို့ကိုးကွယ်တဲ့ဘုရားသခင်ကစာနာတတ်တဲ့ဘုရားတနာတတ်တဲ့ဘုရားကရုဏာရှိတဲ့ဘုရားဆိုတဲ့ကိုကျွန်တော်အနေနဲ့ဆက်လက်ပြီးတော့မိမောက်ထုတ်ပြီးတော့ဟောပြသွားမှာဖြစ်ပါတယ်စာနာတတ်သောဘုရားအပိုင်း၁ကိုကျွန်တော်လေ့လာကြရအောင်ကျွန်တော်တို့မမိတ်ဆွေပေါ့နော်ညနေကျွန်တော်ကိုးကွယ်တဲ့ဘုရားသခင်ကစာနာတတ်တယ်ငဲ့ညာတတ်တယ်ပြီးတော့ကျွန်တော်တို့ဘုံမှာကရုဏာရှိတဲ့ဘုရားဖြစ်ပါတယ်เนาะကျွန်တော်တို့ဘုံမှာမစာနာတတ်တဲ့သူမဟုတ်ပါဘူးဘာဖြစ်လို့လဲခရစ်တော်ဘုရားကသင်နဲ့ခံစားရတဲ့သင်နဲ့ကျွန်တော်တို့ခံစားနေရတဲ့အရာတွေထက်အစာပေါင်းများစွာခံစားခဲ့ရတဲ့ဘုရားဖြစ်ပါတယ်စဉ်းစားကြည့်ပါချစ်တော်မိတ်ဆွေတို့ခရစ်တော်ဘုရားကဆိုဒီကမ္ဘာလောကကြီးကိုပြည့်စုံကုန်လုံးအောင်ဖန်ဆင်းခဲ့တယ်ဖန်ဆင်းခြင်းပြီးသွားတဲ့အခါမှာသူ့အနေနဲ့ဝမ်းသာတယ်နှစ်ထောင်အာရပွေရဖြစ်တယ်တော်ပေမဲ့လူသားတွေအပြစ်လုပ်တဲ့ခါမှာခရစ်တော်ကလူသားတွေအပြစ်တရားအတွေ့သူအယံခံစားခဲ့ရတယ်နော်အယံခံစားခဲ့ရတယ်ခံစားခဲ့ရုံနဲ့မကပဲနဲ့နောက်ဆုံးမှလို့ရှိရင်ကျွန်တော်တို့လူသားတွေကိုအပြစ်တရားကြောင့်တေခြင်းတရားကိုရင်ဆိုင်ခဲ့ရပြီဒီတေခြင်းမှန်ကိုအောင်မြင်နိုင်ဖို့ရန်အတွက်အပြစ်နှုံအိုင်ထဲကနေမှလုံလုံချင်းစုံစုံမြုပ်သွားတာမဟုတ်ဘဲနဲ့လုံလုံချင်းယုံထွက်နိုင်ဖို့ရန်အတွက်ယေရှုခရစ်တော်ကဘလို့ရှိရင်ကောင်းကင်ရှင်မြို့တော်ကိုဆွန့်လွတ်ပြီးတော့အနစ်နာခံပြီးယနေ့ကျွန်တော်ကဘာကြီးပေါ်မှာလူသားနဲ့တူလာပြီးတော့နေထိုင်ခဲ့တယ်လူလိုလာပြီးတော့အသက်ရှင်ခဲ့တယ်လူလိုပဲသွားလာခဲ့တယ်လူလိုလှုပ်ရှားခဲ့တယ်လူလိုစကားပြောခဲ့တယ်ဒီပါလို့ရှိရင်အားလုံးကိုခံခဲ့ရတယ်နော်ဒါကြောင့်လူတွေခံစားခဲ့ရလူပဲခရစ်တော်ယေရှုပါလို့ရှိရင်အရှက်ခွဲချင်းခံခဲ့ရတယ်ဝေဖန်ချင်းခံခဲ့ရတယ်ထိုးနှက်ချင်းခံခဲ့ရတယ်ဒစေးကွက်ထဲမှာလို့ရှိရင်မျောခဲ့ရတယ်သူတို့မားတွေရဲ့ရိုက်ပုတ်ချင်းတွေလည်းခံခဲ့ရတယ်သူတို့မားတွေရဲ့ကဲ့ရဲ့ချင်းတွေလည်းခံခဲ့ရတယ်အာမျောမျောအဖုံဖုံနှိပ်စက်ညှဉ်းပန်းခြင်းလည်းခံခဲ့ရတယ်အဲ့လောက်ဝေဒနာတွေမြောက်များစွာခံစားရမကပဲနဲ့လူတွေရဲ့သဘောတဘာဝတွေကိုလည်းသူကလုံးဝနားလည်သဘောပေါက်ခဲ့တယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ခရစ်တော်ကကောင်းကင်ကတရားပရင်ကိုသူ့ရဲ့ယာစာပရင်ကိုဆွတ်လွတ်ပြီးတော့ယနေ့ကျွန်တော်တို့ရဲ့လောကသားတွေအတွက်လောကကမ္ဘာကိုလာပြီးတော့အသက်ရှင်ခဲ့ပြီးတော့လူတွေနေထိုင်ခဲ့တဲ့ပုံစံစနစ်တိုင်းနေထိုင်သက်ရှင်ပြီးတော့လူတွေတည်ခဲ့တယ်လို့ပဲသူကရရဆက်ဆက်နဲ့လက်ဝါးကားတဲ့ပုံမှာအသက်ဆုံးခဲ့ရတဲ့ဘုရားဖြစ်တယ်။နော်အဲ့ဒီတွဲကြောင့်လူတွေပေါ်မှာစာနာတတ်မှုအပြည့်အဝရှိဆုံးဖျားဖြစ်တယ်လူတွေပေါ်မှာဆိုရှင်လူတွေရဲ့ခံစားနေရတဲ့အရာတွေကိုလုံးဝနားလည်ပင်းနိုင်တဲ့ဖျားဖြစ်တယ်ဒါကြောင့်သင်ကိုးကွယ်တဲ့ဘုရားသခင်ကသင်ရင်ပေါ်မှာစာနာတတ်ပြီးတော့သင်ပေါ်မှာဆိုရှင်လုံးဝနားလည်မှုအပြည့်အဝပင်းနိုင်တဲ့ဖျားဖြစ်နေတဲ့အတွက်ကြောင့်သင်ဘုရားကိုယ်တော်ကိုချီးမွမ်းလိုက်စမ်းပါဘုရားသခင်ကသင်ကိုအမြဲတမ်းကြည့်ရှုနေတဲ့ဖျားဖြစ်တယ်သင်ကိုတနာနေတဲ့ဖျားဖြစ်တယ်သင်ပေါ်မှာအမြဲတမ်းငဲ့ညာနေတဲ့ဖျားဖြစ်တယ်ဒါကြောင့်သင်ပေါ်မှာဆိုရှင်တလောက်ဂရုစိုက်နေတဲ့ဖျားသင်ကိုစာနာတတ်တဲ့ဖခင်ကိုယနေ့ကျွန်တော်တို့အားလုံးကဘာကြောင့်မေ့နေကြတာလဲ။ဘာကြောင့်အားကိုးဖို့ရတဲ့မေ့နေကြတာလဲ။မနေ့တဲ့ချိန်ညတဲ့ချိန်နေ့တဲ့ချိန်ဆူတောင်းယုံနဲ့တင်ရတော့ချင်းအားဖခင်နဲ့တူစကားပြောနေတယ်လို့ထင်နေသလား။အချိန်တိုင်း၊နာရီတိုင်း၊မိနစ်တိုင်း၊စက္ကန့်တိုင်းမှာဖခင်သခင်တင်နေတူရှိတယ်။ဖခင်နဲ့တူတင်ရတော့ချင်းနာရီမိနစ်စက္ကန့်မပြတ်ဖက်နဲ့စကားပြောပေးပါ။စကားပြောပါ။မိတ္တဟာယဖွဲ့ပါ။ချစ်တော်မိတ်ဆွေတို့ဒါကြောင့်တင်ပေါ်မှာဆိုချင်းတင်းရဲ့ဒုက္ခဝေဒနာတွေအားလုံးကိုဖခင်ကသိတာပေါ့။သူကိုယ်တိုင်ကလည်းခံစားခဲ့ရတယ်။သင်ကိုလေးလေးရှုပ်ပြီးတော့ဟာသူတိုင်းနဲ့သူကခံစားရပါစေဆိုပြီးတော့စွန့်ပစ်ထားတာမဟုတ်ဘူး။ဒါကြောင့်သင်ကိုကြည့်ရှုပ်ပြီးတော့စောင့်ရှောက်နေတဲ့ဘုရားကစံနာတတ်တဲ့ဘုရားဖြစ်တယ်။သင်ကိုအမြဲတမ်းကွယ်ကာစောင့်ရှောက်နေတဲ့ဘုရားဖြစ်တယ်။ဒါကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်ဤကဲ့သို့အရှက်တကွဲတဲတကွဲနဲ့ရင်ဆိုင်ပြီးတော့အသက်ရှင်ခဲ့ပြီးတော့နောက်ဆုံးလက်ဝါးခန်းထဲမှာအသေးခံခဲ့ပြီးတော့ကျွန်တော်တို့ပြစ်သားတွေအတွက်ရန်လုံးဝတစ်ခါတည်းကိုစံနာထောက်ထားတတ်တဲ့ဘုရားကိုကျွန်တော်တို့ရဲ့ဘလိုမျိုးတက်တာမျိုးနဲ့တိဆောက်ကြရမလဲ။ယောဟန်ခိုင်းစလေးငယ်15မှာငါ့ကိုချစ်လျင်ငါပညာတို့ကိုဆောက်ရှောက်ကြလော။ချစ်တော်မိတ်ဆွေတို့။ယနေ့ကျွန်တော်တို့ဘုံမှာစာနာတတ်တဲ့ဖခင်ကိုကျွန်တော်ချစ်သလား။ကျွန်တော်တို့ဘုံမှာစာနာထောက်ထားပြီးတော့ကျွန်တော်တို့အတွက်သက်ဆုပ်ခဲ့တဲ့ဖခင်ကိုကျွန်တော်ယနေ့အားကိုးကြသလား။တကယ်ယုံကြည်ရလား။ယုံကြည်နေလို့ဖခင်ကပဲလေငါ့ကိုချစ်လျင်ငါပညာတို့ကိုဆောက်ရှောက်ကြလော။တစ်ချက်ပဲ။ဒါပဲဖခင်သခင်ကကျွန်တော်တို့ဘုံမှာဆိုချင်အာမခံတော့ချက်ပေးခဲ့တာပါပဲ။ငါ့ကိုချစ်တော့ငါပညာတို့ကိုဆောက်ကြလဲ။ဘာကြောင့်လဲ။ကျွန်တော်တို့ကဘုရားကိုချီးရင်တော့ဘုရားဖြစ်စေခြင်းတဲ့အရာကိုကျွန်တော်တို့ကဘုရားသခင်ကကျွန်တော်တို့ပုံမှာဘလို့သွားလာမယ်ဘလို့ဆောက်ရှောက်မယ်ဘလို့နေထိုင်ရမလဲတဲ့အရာဆိုတွေကိုကျွန်တော်တို့ကလိုက်ရှောက်မှာပဲဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကဆိုရှင်ဘုရားသခင်ကပြောတယ်ဆိုတော့ငါ့ကိုရှာလို့ငါအတွေ့ခံမယ်။ယနေ့ဘုရားသခင်ကကျွန်တော်တို့ကိုအတွေ့ခံတဲ့ဘုရားဖြစ်တယ်။ကျွန်တော်ကိုရှောင်ဖယ်ပြေးနေတဲ့ဘုရားမဟုတ်ဘူး။ဒါကြောင့်သခင်ယေရှုကိုယံသူတွေကလက်ဖမ်းတဲ့ခါမှာဆိုရှင်တပည့်တော်များဆိုရှင်ညင်သက်ချင်းမခံစားရပဲနဲ့ထွက်ပြေးခဲ့ကြတယ်။ နော်သခင်ယေရှုနဲ့အတူတူသွားလာခဲ့ကြတယ်သခင်ယေရှုနဲ့အတူတူသူတို့တွေရာတို့ရှင်သာသနာပြုခဲ့ကြတယ်သခင်ယေရှုနဲ့အတူတူတရားနာပရိသတ်ကြီးတွေရရှင်းမှောက်မှာဆိုရှင်ကောင်းကောင်းမွန်မွန်နဲ့ထဲထဲဝါဝါနဲ့သူတို့သွားလာပြီးတော့ဟိုလမ်းပြနိုင်ခဲ့ကြတယ်သခင်ယေရှုနဲ့အတူတူအစာရေစာကိုသူတို့တွေကဆိုရှင်သခင်ယေရှုရဲ့ကျေးဇူးတော်ချီးမွမ်းခြင်းကြောင့်ပဲမောင်ငါတို့နဲ့ငါနဲ့ကောင်ကိုလည်းတပည့်တော်တွေကအဲဒီတရားနာပရိသတ်ကိုလိုက်ပြီးတော့ဝေချွေးခဲ့တယ်ယေရှုနဲ့အတူတူသွားလာခဲ့တယ်တပည့်တော်တွေသိမ့်လုံကြုံခဲ့တယ်တပည့်တော်တွေသိမ့်ပျော်ခဲ့တယ်ယေရှုရဲ့သတင်းစကားကိုကောင်းကောင်းကြားခဲ့တယ်ယေရှုရဲ့သတင်းစကားအတိုင်းယေရှုနဲ့အတူသွားလာခဲ့တဲ့ခါမှာသူတို့ကဆိုရှင်ဖျားဘက်မှာလုံးဝသစ္စာရှိကြတယ်နောက်ဆုံးမှာဆိုရှင်ဖျားဘက်ပြောတယ်ငါကိုဘလောက်ထိချစ်တယ်လဲပေတရုကလည်းကိုတော်ကိုတိတ်ချစ်တာပေါ့เนาะဖခင်ကိုချစ်ခဲ့တဲ့သူတွေဖြစ်တယ်ဒုဗိမလည်းဒုက္ခနဲ့ကြုံတွေ့လာရတဲ့ခါမှာသခင်ယေရှုကိုယံသူတွေကလာပြီးတော့ဖမ်းဆီးတဲ့ခါမှာတပည့်တော်များဘာဖြစ်လဲငြိမ်သက်ခြင်းမခံနိုင်ရတော့ဘူးချက်ချင်းပဲဘာဖြစ်လဲတပည့်တော်အားလုံးဝုန်းဆိုပြီးတော့ကြက်ပြောင်ကြက်ပြောက်သွားကြပြီပေတရုလည်းသခင်ယေရှုနာမှာမရှိတော့ဘူးယောဟန်လည်းသခင်ယေရှုနာမှာမရှိတော့ဘူးသခင်ယေရှုနာမှာဆိုရှင်ဘယ်သူမှမရှိတော့ဘူးတပည့်တော်12ပါးသလုံးပဲရောက်သွားပြီလေမိတ်ဆွေတို့စဉ်းစားကြည့်ရအောင်တရောက်လေးမှာသခင်ယေရှုနာမှာမရှိတော့ဘူးကိုတော်ကိုဖမ်းသွားတဲ့ခါမှာကိုတော်ကိုချုံနောင်သွားတဲ့ခါမှာကိုရောနာမှာကပ်ပြီးတော့လိုက်သွားတဲ့လူတရောက်မှမရှိတော့ဘူးအားလုံးကထိတ်လန့်တောက်လုံပြီးတော့ထွက်ပြေးနေကြတယ်ဒီနေ့ချက်တော်မိတ်ဆွေတို့ကျွန်တော်တို့အားလုံးကဖခင်ကိုရှာကြတယ်ဖခင်ကိုရှာကြတယ်ဒုက္ခနဲ့ရင်ဆိုင်ရတဲ့ခါမှာကျွန်တော်တို့ကဖခင်ရှင်ဘေးရနေမှာထွက်ပြေးတဲ့သူများဖြစ်နေကြသလားကနတပည့်တော်များလို့ထွက်ပြေးနေတဲ့သူများဖြစ်နေကြသလားဒါမဲ့တပည့်တော်များဆိုရှင်သူတို့ရဲ့ထွက်ပြေးခဲ့တဲ့အရာတွေပေါ်မှာဆိုရှင်ပြန်လဲနောက်ထရပြီးတော့နောက်ဆုံးမှာဖခင်ဘက်မှာဆိုရှင်တစ္ဆာရှိတဲ့ခါမှာအာစာနီသူရဲ့ကောင်းများဖြစ်လာခဲ့ကြတယ်ချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့တွေရာဆိုရှင်လောကသားတွေဖြစ်နေတယ်နော်ဆိုးရွားမှုတွေထိတ်လန့်မှုတွေကြောက်လန့်မှုတွေနဲ့ကျွန်တော်တို့တွေရာဆိုရှင်အချိန်မရွေးရင်ဆိုင်နေကြရတယ်ဒီလိုမျိုးအချိန်တွေမျိုးနဲ့ရင်ဆိုင်ရတဲ့ခါမှာယနေ့ကျွန်တော်တို့အားလုံးကဖခင်ရှင်ဒီကနေမှာထွက်ပြေးတဲ့သူများမဖြစ်ဖင်နဲ့ဖခင်ရှင်တဲ့သူထိတ်တိုက်တွေးပြီးတော့ဖခင်ကိုတကယ်ပဲအဲ့ဒီချိန်မှာဒုက္ခရောက်တဲ့ခါမှာဖခင်ကိုရှာတွေးတဲ့သူတွေဖြစ်ဖို့ရန်အတွက်အရန်ရည်ကြီးပါတယ်။ဒါရှင်ရောခရစ်မဲခန်းကြီး15ငွေ71ကနေစနေမှာတင်တို့၌ငါဝမ်းမြောက်စရာအကြောင်းတည်စေခြင်းက၎င်းတင်တို့ဝမ်းမြောက်စရာအကြောင်းဆုံးလင်းစေခြင်းက၎င်းဤစကားကိုတင်တို့အားငါပြောခဲ့၏။ငါပညာမဟုမူကားငါသည်တင်တို့ကိုချစ်သည့်နည်းတို့တင်တို့သည်အချင်းချင်းချစ်ကြလော။ယနေ့ချက်တော်မိတ်ဆွေတို့ကျွန်တော်တို့ပုံမှာစာနာထောက်ထားပြီးတော့အသက်ကိုဗရဏမထားပဲနဲ့အနုနာခံပြီးတော့ကျွန်တော်တို့ကိုကူညီခဲ့တယ်စောက်ရှောက်ခဲ့တယ်ကြွယ်ကာခဲ့တယ်ကျွန်တော်တို့အပြစ်နွန်အိုင်တဲ့ကနေမှရုံးထွက်နိုင်အောင်လုပ်ပေးခဲ့တယ်ကျွန်တော်တို့မျော်လင့်ချက်ကင်းမဲ့နေတဲ့ကျွန်တော်တို့ရဲ့အသက်ကိုထောင်ရအသက်ဖြစ်ပြောင်းလဲပေးခဲ့တယ်ကျွန်တော်တို့ရဲ့ကဲတင်ခြင်းကိုပေးခဲ့တယ်ကျွန်တော်တို့လုံးဝမှမျော်လင့်ချက်ကင်းမဲ့တဲ့နေရာနေမှမျော်လင့်ချက်ကိုပေးခဲ့တဲ့ဘုရားသခင်ကျွန်တော်ပုံမှာစာနာတတ်တဲ့ဘုရားသခင်ကဆိုရှင်ကျွန်တော်တို့ကိုပြောထားတယ်ဆိုတော့တင်တို့ကငါဝမ်းမြောက်စရာအကြောင်းတည်စေခြင်းက၎င်းတင်တို့ဝမ်းမြောက်စရာအကြောင်းစုံလင်ဖို့ရန်အတွက်၎င်းတဲ့နော်ဘုရားသခင်ကဆိုရှင်ကျွန်တော်တို့အားလုံးကိုပြောခဲ့တဲ့ຢာတွေကျွန်တော်တို့အားလုံးအတွက်လှုပ်ပေးခဲ့တဲ့ຢာတွေအားလုံးကဝမ်းမြောက်စရာတွေကြီးရယ်ပဲဒီဝမ်းမြောက်စရာတွေကဆိုရှင်စုံလင်တဲ့ဝမ်းမြောက်စရာဖြစ်ပါတယ်နော်ဒါကြောင့်ဘုရားသခင်ကကျွန်တော်ပေါ်မှာစုံလင်သောဝမ်းမြောက်ခြင်းကိုပေးနေတယ်ဒါကြောင့်ဒီစကားကဆိုတင်တို့အားငါပေးခဲ့တယ်သူဟောပြောခဲ့တယ်ဒါကြောင့်ခရစ်တော်ပေးခဲ့တဲ့ပညာကပါလေငါဒီတင်တို့ကိုချစ်တည်နေလို့ယနေ့ခရစ်တော်ဘုရားကျွန်တော်တို့ကိုချစ်တယ်ခရစ်တော်ဘုရားကျွန်တော်တို့ကိုစောက်ရှောက်နေတယ်မိတ်ဆွေကိုကြွယ်ကာနေတယ်မိတ်ဆွေကိုစောက်ရှောက်နေတယ်မိတ်ဆွေကိုအမြဲတမ်းဂရုစိုက်နေတယ်မိတ်ဆွေတန်းတားတဲ့ခါတိုင်းခရစ်တော်ဘုရားကဆိုရှင်မိတ်ဆွေပါမှာရှိနေတယ်ဘုရားကမိတ်ဆွေနဲ့တူရှိနေတယ်မိတ်ဆွေဘယ်တော့မှ lonely မဖြစ်စေရဘူးမိတ်ဆွေရဲ့အသက်တောင်မှဆိုရှင်ထိကျမဖြစ်စေရဘူးဘုရားကသင်နဲ့တူလက်တွဲနေတယ်ဘုရားကသင်နဲ့တူအမြဲတမ်းသင်ကိုဆောင်မပို့ဆောင်ကောင်းချီးပေးနေတယ်ဘုရားကသင်ကိုသိချစ်တယ်ညဘုရားသခင်ကပြောတယ်ဆိုတော့သင်တို့ဒီဖခင်ကကျွန်တော်တို့ကိုချစ်တဲ့နည်းတူပဲတင်တို့ကအချင်းချင်းချစ်ကြမယ်။ယနေ့ဖခင်သခင်ကဆိုရှင်စာနာတတ်တဲ့ဖခင်ဖြစ်တဲ့အတွက်ကြောင့်ယနေ့ကျွန်တော်တို့တွေကလည်းစာနာတတ်ဖို့ရည်ကြီးတယ်။သူတို့ကိုချစ်တတ်ဖို့ရည်ကြီးတယ်။သူတို့ကိုကူညီတတ်ဖို့ရည်ကြီးတယ်။သူတို့ပေါ်မှာလို့ရှင်သူတို့ဖေးမတတ်ဖို့ရည်ကြီးတယ်။သူတို့ကိုကောင်းသောလမ်းကိုပြဖို့ရန်အတွက်ညွှန်ပြဖို့ရန်အတွက်ရည်ကြီးတယ်။သူတို့ကိုပုံမပြီးမှဝမ်းမြောက်အောင်ကျွန်တော်တို့လှုပ်ဆောင်ပေးဖို့ရည်ကြီးတယ်။သူတို့တွေစိတ်ညစ်နေတဲ့ခါမှာစိတ်သက်သာရအောင်လှုပ်ဆောင်ပေးဖို့ရည်ကြီးတယ်။သူတို့တွေဝမ်းနေနေတဲ့ခါမှာကျွန်တော်တို့အားလုံးကသူတို့ကိုဝမ်းနဲ့ချင်းကနေမှလူငယ်ချမ်းသာခွင့်ရဖို့ရတဲ့ကျွန်တော်နှစ်သိပ်ပေးဖို့ရည်ကြီးတယ်။ဒါကြောင့်ဘုရားသခင်ဘာမလဲအချင်းချင်းချစ်ကြလော။ယနေ့ကျွန်တော်တို့အားလုံးကဘုရားရဲ့ပညတ်တော်ရဲ့အချုပ်အချာနော်ကျွန်တော်တို့ဘုရားကိုချစ်ရင်ပညတ်တော်၄ပါးရှိတယ်လို့လူကိုချစ်ရင်ပညတ်တော်၆ပါးရှိတယ်။ဒါကြောင့်အချင်းချင်းကျွန်တော်တို့အားလုံးကဘုရားကိုလည်းဘုရားသခင်ကကျွန်တော်တို့ကိုသိချစ်တယ်။ ဖခင်ကချစ်တဲ့သားသမီးတွေဖြစ်နေတဲ့အတွက်ကြောင့်ယနေ့ကျွန်တော်တို့ကဖခင်ချစ်ခြင်းကိုခံစားရတဲ့အခါမှာဖခင်ရဲ့ချစ်ခြင်းမေတ္တာကိုယနေ့ကျွန်တော်တို့ကလည်းတဆင့်ကျွန်တော်တို့အပေါင်းအသင်းတွေကျွန်တော်တို့ရဲ့ရောင်းရင်းတွေကျွန်တော်တို့ရဲ့မိသားစုတွေကျွန်တော်တို့ရဲ့မိတ်ဆွေတွေအတွက်လက်ဆင့်ကမ်းပြီးတော့ကျွန်တော်တို့အားလုံးကလည်းဖခင်ရဲ့ချစ်ခြင်းမေတ္တာကိုဆက်ပြီးတော့ပြသက်သွားဖို့ရည်ကြီးတယ်။စာနာထက်တဲ့ဖခင်အကြောင်းကိုကျွန်တော်တို့အားလုံးကဖခင်ကဘလောက်စာနာထက်လဲဆိုတာကိုယနေ့ကျွန်တော်တို့အားဖြင့်ဖခင်ရဲ့ဘုန်းကိုပုံပြီးမှထင်ရှားသွားဖို့ရန်အတွက်ရန်ရည်ကြည်ပါတယ်။နောက်ချစ်တော်မိတ်ဆွေများအားလုံးယနေ့စာနာတတ်တဲ့ဖခင်ကိုသင်တို့ရရှိထားတဲ့အခါမှာဘလောက်ကံကောင်းတယ်ဘလောက်ဝမ်းမြောက်ဖွယ်ရကောင်းတယ်။ဒါကြောင့်ဖခင်သခင်ကသင်တို့ပေါ်မှာစာနာထောက်ထားတဲ့ဖခင်ဖြစ်တဲ့အတွက်ကြောင့်သင်တို့ရဲ့အသက်တာမှာဖခင်တဲ့ထဲကိုစက္ကပ်အနံ့ပြီးတော့ဖခင်သခင်ရဲ့အလိုကျအသက်ရှင်ပြီးတော့ဖခင်မှာကြတဲ့အတိုင်းပဲအချင်းချင်းချစ်တတ်တဲ့သားသမီးရောက်တိုင်းဖြစ်နိုင်ကြပါစေလို့အားပေးတိုက်တွန်းနေတဲ့ဒီကုန်းချုပ်ပါတယ်။ချစ်တော်မိတ်ဆွေများအားလုံးပေါ်ဖခင်သခင်ကြွယ်ဝမြတ်မြတ်စွာကောင်းချီးမြတ်လာတော့ချပါပါစေ။
ကျင်းတံမြမပိုင်းအစီအစဉ်ကိုဆက်လက်တင်လွှင့်နေပါရခင်ဗျာသောတာရှင်ကလေးတို့ရေကလေးတို့ဝิญဉ်ခွန်အားတိုးပွားပြီးအသည့်အလိမ်မှာဉာဏ်ပညာကြွယ်ဝဖို့တမန်ကျမ်းစာပုံမြင်အားဖြင့်ဆုံးမတုန်တင်ပုံကိုနာတော်သားဆင်ရမယ့်အချိန်ရောက်လာပါပြီ
မြန်လင့်ချင်းအပံမြမပိုင်းအစီအစဉ်ကိုမျော်လင့်ဆောင်စားနာတော်တာဆင်နေကြတဲ့သောတာရှင်တူလေးတူမလေးတို့အားလုံးကိုစိတ်နှပြအကြမ်းမှရှင်လန်းကြပါစေလို့ဆုတောင်းမေတ္တာပို့လိုက်ပါတယ်တူလေးတူမလေးတို့ရေဒီနေ့မှတ်သားဖွယ်ရာတမချန်းစာပုံပြင်ကန်တမှာဒေါ်လေးလှလှပြောပြမဲ့မှတ်သားဖွယ်ရာပုံပြင်လေးကတော့ဘယင်မကြီးဖြစ်လာသောမိန်းကလေးဆိုတဲ့ပုံပြင်လေးပေါ့ကွယ်တူလေးတူမလေးတို့ရေဟိုးလွန်ခဲ့တဲ့နှစ်ပေါင်း2500လောက်ကပေရတိတိုင်းပြည်ကိုအာရွှေရုလို့ခေါ်တဲ့ဘယင်အုပ်ချုပ်တယ်တနေ့တော့သူဟာအင်မတန်အမကြီးကျယ်တဲ့ပွဲကိုကျင်းပတဲ့အဲ့ဒီပွဲမှာသူရဲ့လှပတဲ့မိဖုရားကြီးဝါရတိကိုပွဲထုတ်ချင်တာခေါ်လို့မရတဲ့အတွက်မိဖုရားကြီးအရာကပယ်ချလိုက်တဲ့ကွယ်ဝါရတိမိဖုရားကြီးကိုမိဖုရားယာဒုကနေနှုတ်ပယ်လိုက်ပြီးတဲ့နောက်မကြာခင်မှာပဲသူ့ရဲ့မိဖုရားကြီးဝါရတိကိုတတိယလို့ဝန်ကြီးအမတ်ကြီးတွေကသူ့ကိုမိဖုရားကြီးဝါရတိအစားမိဖုရားအစ်စ်တယောက်ထားရှာဖို့တိုက်တွန်းကြတဲ့ကွယ်ဒါနဲ့ဘရင်အာရွှေရှုအတွက်မိဖုရားကြီးရွေးရမယ်ဖြစ်လို့သူရဲ့ပေရတိနိုင်ငံလက်အောက်နဲ့တိုင်ပင်ပြီး128နိုင်ငံမှအလှပဆုံးအမျိုးသမီးတွေကိုရွေးချယ်ပြီးရှုရှံနန်းတော်ကိုခေါ်လာကြတဲ့ကွယ်အဲ့ဒီအချိန်မှာမော်ရကဲဆိုတဲ့ယူဒလူတစ်ယောက်ရဲ့မွေးစားသမီးအေးတဒါလည်းပါဝင်တာပေါ့အေးတဒါဟာမြင်တဲ့လူတိုင်းကငေးမောပြီးကြည့်ရလောက်အောင်အင်မတန်မှလှပတဲ့ကွယ်စိတ်တော်အကျင့်စာရိတ္တကောင်းပြီးဖရာတရားကိုကြည်ညိုတဲ့ဣတရေလမင်းမပြိုလေးတူပေါ့ကွယ်သူကိုအာရွှေရုဘီရင်ကြီးကသဘောကျပြီးရောက်လာတဲ့မိမပြိုအားလုံးထဲကနေရွေးပြီးမိဖုရားကြီးမြောက်လိုက်တဲ့ကွယ်အဲ့ဒီအချိန်လောက်မှာသူ့ရဲ့မွေးစားအဖေမော်ဒကဲနဲ့ဘီရင်ရဲ့လူယုံတော်ဟာမန်တို့ပြဿနာဖြစ်လာတဲ့အချိန်ပေါ့ဖြစ်ပုံကဟာမန်မှာဘီရင်ကသူ့ကိုမြောက်စားထားတော့သူ့ကိုယ်သူစိတ်ကြီးဝင်ပြီးလူတကာကိုသူနဲ့ဆုံမိတဲ့အခါမှာဥညွတ်အလေးပြုစေတယ်ဒါပေမဲ့မော်ဒကဲကသူ့ကို
ဘယ်အခါမှအလေးမပြုခဲ့ဘူးဒါကိုသူကမကျေနပ်ဖြစ်ပြီးမော်ဒကဲကိုရန်ရှာတော့တာပဲတဲ့ကွယ်သူဟာမော်ဒကဲကိုလည်းယူဒလူမျိုးထဲကတယောက်ဆိုတာလည်းသိရောအမဟာမော်ဒကဲကိုအင်မတန်မှမုန်းတဲ့အတွက်အာရွေရုဘရင်ကြီးစီသွားပြီးမော်ဒကဲအပါဝင်ယူဒတမျိုးလုံးကိုတုတ်တင်ဖို့အမိတ်သွားတောင်းတဲ့ဘရင်ကလည်းအကြောင်းရင်းကိုမလစ်လာပဲဟာမန်ကိုချစ်ခင်တဲ့အရှင်နဲ့ယူဒလူတွေကိုတေတံပေးလိုက်တဲ့ကွယ်အဲ့ဒီအမိန့်ကိုလည်းတရားဝင်ဖြစ်အောင်ဘရင်လက်စွပ်နဲ့တစိုက်ခတ်နှိပ်လိုက်တဲ့ဒီအဖြစ်ပြက်ကိုမော်ဒကဲသိတော့သူ့ရဲ့မွေးစားသမီးအေဒရာသိအောင်သူကဂုံနီအိတ်ကိုဝတ်ဆင်ပြီးသူ့ရဲ့ခေါင်းကိုပြာလူးတယ်ပြီးတော့အေဒရာရဲ့နန်းတော်ရှိမှခောက်တုတ်ခောက်ပြန်လမ်းလျှောက်နေတဲ့ကွယ်အေဒရာတွေ့တော့သူ့ရဲ့အပြိုတော်တယောက်ကိုသွားမေးခိုင်းလိုက်တဲ့အခါမော်ဒကဲကအဖြစ်ပြက်အားလုံးကိုပြောပြတဲ့အေဒရာကိုလည်းဘရင်ကြီးကိုအဲ့ဒီအကြောင်းနဲ့ရှောက်တင်ခိုင်းတယ်အေဒရာကကျမကိုဘရင်ကြီးမခေါ်တာတလှရှိသွားပြီလို့သူ့ကိုပြောပြတဲ့အခါသူကသမီးအခုမိဖုရားဖြစ်လာတာဖုရားကမင်းရဲ့လူမျိုးကိုကဲတင်နိုင်ဖို့စီစဉ်ပေးတာဖြစ်တယ်ဒီအခွင့်အရေးကိုမင်းအသုံးမပြုဘူးဆိုရင်ဖုရားသခင်ကမင်းကိုပယ်ပြီးတခြားလူတစ်ယောက်ကိုခိုင်းလိုက်မယ်လို့သူ့ကိုပြောတဲ့ဒါနဲ့အေဒရာကမော်ဒကဲကိုမာလိုက်တယ်ကျမနဲ့ကျမရဲ့မိန်းကလေးတွေကိုသုံးရက်တိတိအစာရှောင်ဆုတောင်းပြီးမင်းကြီးစီဝင်ပြီးတော့ဒီအကြောင်းနဲ့ရှောက်တင်မယ်အဖေလဲကျမတို့ယဟူဒီလူမျိုးတွေအားလုံးကိုသုံးရက်အစာရှောင်ဆုတောင်းခိုင်းပါလို့မှာလိုက်တဲ့ကွယ်အေဒရာအစာရှောင်ဆုတောင်းပြီးသုံးရက်မြောက်တဲ့နေ့မှာဘရင်ကြီးစီဝင်တယ်ဘရင်ကသူ့ကိုတွေ့တဲ့အခါအင်မတန်မှဝမ်းသာပြီးမိဖုရားအေဒရာဘာလို့ရှိပါသလဲအလိုရှိရင်တိုင်းပြည်ရဲ့တဝက်တောင်ပေးမယ်လို့ပြောတဲ့ကွယ်ဒါနဲ့အေဒရာကကျမရဲ့အိမ်မှာကျမနဲ့အတူကိုယ်တော်နဲ့ဟာမလာပြီးပွဲတော်တဲပါလို့ဖိတ်တဲ့ဘရင်ကြီးကလည်းလက်ခံလိုက်တဲ့ကွယ်အဲ့ဒီလိုမိဖုရားကြီးကဖိတ်ခေါ်လိုက်တဲ့အခါဟာမန်ကအိမ်ပြန်ပြီးသူ့ရဲ့မိမသားသမီးနဲ့အိမ်သူအိမ်သားအားလုံးကိုခေါ်ပြီးအဲ့ဒီမင်္ဂလာသတင်းကိုပေးတယ်ပြီးတော့သူကဘာပြောလဲဆိုရင်မိဖုရားကြီးကဘယ်လောက်ပဲမြောက်စားပါစေငါမော်ဒကဲကိုငါနေ့တိုင်းတွေ့ရရင်ငါစိတ်ချမ်းသာနိုင်မှာမဟုတ်ဘူးလို့ပြောတဲ့ဒါနဲ့သူ့မိမနဲ့တပည့်တွေကဘယ်လိုအကြံပေးတယ်လဲဆိုရင်အတောင်90ရှိတဲ့လဲဆွဲချနိုင်တဲ့တိုင်ကိုစိုက်ထူပြီးမော်ဒကဲကိုလဲဆွဲချတက်ပစ်လိုက်ပါလားလို့အကြံပေးတာကိုသဘောကျပြီးလဲဆွဲတိုင်ကိုဆောက်လုပ်တဲ့ကွယ်နောက်မနေ့စောစောမှာဟာမန်ဟာမော်ဒကဲကိုလဲဆွဲချတက်လိုက်အောင်အမိတ်တောင်းခံဖို့နန်းတော်ကိုသွားတဲ့ထာဝရဘုရားကလည်းအဲ့ဒီအဖြစ်ပျက်ကိုသိထားတဲ့အတွက်ကြိုတင်ပြီးစီစဉ်ထားလိုက်တယ်အဲ့ဒီမှာအာရွေရုဘရင်ကြီးဟာအိတ်လို့မရတာနဲ့နန်းတော်ရဲ့မှတ်တမ်းကိုဖတ်ခိုင်းတယ်။အဲ့ဒီမှတ်တမ်းကိုဖတ်ပြီးမော်ဒကဲကဘရင်ရဲ့အသက်ကိုကယ်ခဲ့တဲ့မှတ်တမ်းကိုဘရင်ကြီးကြားလိုက်တဲ့။ဒါနဲ့သူကမေးတယ်။မော်ဒကဲကိုငါကျေးဇူးဆက်ပြီးပြီလားလို့မေးတဲ့။သူ့ရဲ့တပည့်တွေကဘာမှမလုပ်ရသေးပါဘူးလို့ပြန်ဖြေတာပေါ့။အဲ့ဒီအချိန်မှာနန်းတော်ရဲ့တိုင်းတွင်းမှာဟာမန်ကမော်ဒကဲကိုကျိုးပေးမိတ်ရဖို့စောင့်နေတာကိုဘရင်ကြီးအာရွေရုတွေ့တော့တတိုင်းတွင်းမှာဘယ်သူရောက်နေတယ်လဲလို့မေးတဲ့ဟာမန်ပါလို့ဖြေတယ်။ဒါနဲ့ဘရင်ကြီးကဝင်ခိုင်းပါလို့ပြောလိုက်တာပေါ့။ဟာမန်ကိုအာရွေရုကငါသူကောင်းပြုလို့သူကိုဘယ်လိုလုပ်ရမလဲလို့မေးတယ်။ဟာမန်ကလည်းသူ့ကိုသူကောင်းပြုလို့လို့မေးတာထင်ပြီးရှင်ဘရင်ကြီးချီးမြှောက်လို့တဲ့သူကိုရှင်ဘရင်ဝတ်တဲ့အဝတ်ကိုဝတ်စေပြီးဘရင်ကြီးစီးတဲ့မြင်းကိုလည်းစီးစေပြီးဘရင်ဆောင်းတဲ့တရဖူကိုဆောင်းစေပါပြီးတော့ဖုံးကြီးတဲ့မူးမတ်တော်တစ်ပါးမှာအပ်ပြီးတမြို့လုံးကိုလှည့်လည်ပြီးတော့ဘရင်ကချီးမြှောက်လို့သောသူကိုဤကဲ့သို့ပြုရမည်ဆိုပြီးမြို့လန်းတကာမှာသွားပြီးကြင်ညာတင်တယ်လို့ပြောတဲ့ကွယ်ဘရင်ကလည်းဟာမန်ကိုလည်းကဲဒီလိုဆိုရင်မင်းမော်ဒကဲကိုခေါ်ပြီးအဲ့ဒီလိုလှုပ်ပေးပါလို့အမိန့်တော်ရှိလိုက်တယ်ဟာမန်ဟာတိတ်ပြီးဝမ်းနည်းသွားတာပေါ့ကွယ်သူထင်ထားသလိုမှမဖြစ်လာတာကိုဝမ်းနေစွာနဲ့ပဲအိမ်ပြန်ပြီးသူ့ရဲ့အိမ်သားတွေနဲ့ပြန်ပြီးတိုင်ပင်တယ်။သူ့မိမကတော့ရှင်ခုနေမော်ဒကဲကိုရှုံးနေပြီးဒီလိုဆိုရင်တော့ရှင်ပြက်စီးလိမ့်မယ်လို့ပြောလိုက်တယ်။အဲ့ဒီအချိန်မှာပဲဘရင်ကလှုပ်လှုပ်ပြီးမိဖုရားကြီးအေးတရာအိမ်မှာညစာသွားစားဖို့လာခေါ်တယ်။မိဖုရားကြီးအဆောင်တော်မှာညစာစားရင်းမိဖုရားကြီးကဘရင်ကိုကျမတို့လူမျိုးကိုအမျိုးပြုတ်အောင်တပ်ပစ်ဖို့ကိုရော်ရဲ့အမိန့်ကိုရုပ်သိမ်းပေးပါလို့တောင်းပန်တဲ့ကွယ်။ဒါနဲ့ရှင်ဘရင်ကြီးကဘယ်သူအမိန့်ထုတ်တယ်လဲလို့မေးတယ်။အေဒရာကအဲ့ဒီအမိန့်ထုတ်တဲ့လူကဒီမိုက်မဲတဲ့ဟာမန်ပါလို့ပြောလိုက်တယ်။ဒါနဲ့ဘရင်ကြီးကအယံစိတ်ဆိုးသွားပြီးဥယျာဉ်ထဲကိုထွက်သွားတယ်။အဲ့ဒီအချိန်မှာဟာမန်ကအေဒရာရဲ့အိမ်ရာပေါ်မှာလဲလျောင်းပြီးတောင်းပန်နေတဲ့ ဒါကိုအခန်းထဲပြန်ဝင်လာတဲ့ဘုရင်ကြီးကတွေ့သွားပြီးငါရှိနေတဲ့အချိန်မှတော့မှမိဖုရားကြီးကိုမတရားကြံစီရဲတဲ့လူကိုသွားသတ်လိုက်ပါလို့သူ့ရဲ့ကိုရံတော်တွေကိုအမိန့်ပေးလိုက်တဲ့ကွယ်ဒီအချိန်မှာမိမဆိုးဟာဘောနာကဘုရင်ကြီးကိုဘုရင်ကြီးအကျိုးကိုဆောင်တဲ့မော်ဒကဲအတွက်ဟာမန်ဆောက်ထားတဲ့အတောင်90မြင့်တဲ့ဇွဲချိုးချတိုင်ဟာဟာမန်အိမ်မှာရှိတယ်လို့ရှောက်တင်လိုက်တယ်ဒါနဲ့ဘုရင်ကြီးကလည်းဒါဆိုရင်သူ့ကိုအဲ့ဒီတိုင်ပေါ်မှာပဲဇွဲချိုးချပြီးတတ်လိုက်ပါလို့အမိန့်ပေးလိုက်တဲ့ဟာမန်ကိုစစ်သားတွေဆွဲသွားပြီးသူဆောက်တဲ့တိုင်ပေါ်မှာဇွဲချိုးချတတ်ပစ်လိုက်တဲ့ကွယ်အေဒရာဟာဖယားကိုချစ်မြတ်နိုးတဲ့မိန်းကလေးဖြစ်တယ်သူမဒုက္ခရောက်တဲ့အခါမှာလည်းပဲဖယားကိုတတိယအားကိုးတယ်ဒါကြောင့်အေဒရာလိုပဲတူလေးတူမလေးတို့အားလုံးဖယားသခင်နဲ့အတူအသက်ရှင်သွားနိုင်ကြပါစေလို့ဒေါ်လေးလတ်လတ်ဆုတောင်းလိုက်ပါတယ်ကွယ်တူလေးတူမလေးတို့ရေဒီနေ့မသားဖွေရကျန်းစာပုံပြင်ကန္တမှာဘုရင်မကြီးဖြစ်လာသောမိန်းကလေးဆိုတဲ့ပုံပြင်လေးကိုနာတော်တဆင်းရင်ရွှေလန်းချမ်းမြေ့ကြပါစေကွယ်
ဘုရားရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြာတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်ဒားတွေဖြစ်ပါလေဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေတဲ့ဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညှိုလင့်ချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုအမှုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြင်းနိုင်ပါလေရှင
်တွဋ္ဌရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မျိုးလင့်ချင်းအတံကိုနာတွဋ္ဌဆင် गे ကြတော့တွဋ္ဌရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုယ်စိတ်နှစ်ဖြာကျန်းမာရွှင်လန်းကြပါစေ။ ယေရှုတင်ပါတယ်ခင်ဗျာ
ဒီများကိုနာတော့တာဆင်ရင်နှစ်သက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်တယ်ဆိုရင်တော့ Jesus ပြု၍ bible@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။